ီရုံလုံးချပုံထုတ်ဆက်ကိုအသုံးချဖို့အတွက်စူးစမ်းနေကြတဲ့အာကာသစူးစမ်းရေးကုမ္ပဏီတွေထဲမှာ American company တစ်ခုဖြစ်တဲ့ Relativity Space ကုမ္ပဏီကဒုံးပျံထုတ်လုပ်နိုင်တဲ့အထိအောင်အောင်မြင်မြင်အသုံးချလာနိုင်တာဖြစ်ပြီးသူတို့ရဲ့ဒုံးပျံကိုအာကာသတွေကိုပါထွက်ထွန်းဖို့အတွက်စူးစမ်းလာတာဖြစ်ပါတယ်။ Florida ပြည်နယ် Carnival အငူမှာရှိတဲ့ဒုံးပျံလွတ်တဲ့စခန်းကနေပထမဆုံး 3D ရုပ်လုံးကျပုံထုတ်ဆက်ကိုသုံးပြီးထုတ်လုပ်ထားတဲ့ Rocket ဒုံးပျံကို March 8ရက်ဗုဒ္ဓဟူးနေ့ကလွတ်တင်ဖို့စီစဉ်ထားပေမဲ့သတ်မှတ်ချက်အတွင်းမလွတ်တင်နိုင်ခဲ့ပဲအစီအစဉ်ကိုဖျက်သိမ်းခဲ့ရပါတယ်။ဒီဒုံးပျံကိုလွတ်တင်ဖို့အတွက်နောက်ရက်အနည်းငယ်အတွင်းမှာပဲပြန်ပြီးစူးစမ်းဖို့ရှိတယ်လို့ Relativity Space ကုမ္ပဏီရဲ့အမှုဆောင်အရာရှိ Tim Ellis ကသူ့ Twitter ကနေပြောပါတယ်။သူတို့ရဲ့ဒုံးပျံကို Terran 1 လို့နာမည်ပေးထားပါတယ် Relativity Space ကုမ္ပဏီကို2015မှာ Tim Ellis နဲ့ Jordan Nonni တို့ကတည်ထောင်ခဲ့တာဖြစ်ပါတယ်သူတို့ဟာဒုံးပျံအတွက်ဒီဇိုင်းဆွဲတာကစပြီးအစစကိုယ်တိုင်ဖန်တီးယူခဲ့တာလို့ကုမ္ပဏီအကြီးကဲ Tim Ellis ကပြောပါတယ
် We have our own in-house team that has designed this rocket from a blank piece of paper
ကျွန်တော်တို့မှာကိုယ်ပိုင်အဖွဲ့လေးရှိပါတယ်ဒီအဖွဲ့ကပဲ rocket design တွေကိုဘလာစာရွက်လေးတစ်ရပ်ပေါ်မှာဆွဲခဲ့တယ်လို့ကို rocket ဒုံး engine တွေကိုလည်းကိုယ်တိုင်ပဲတည်ဆောက်တာပါကိုနီကိုဟန်ထုတ်လုပ်တဲ့ aluminum တတ္ထုစက်တွေနဲ့ကမ္ဘာအကြီးဆုံးတတ္ထု 3D ပုံနှိပ်စက်တွေအတွက်ကိုစက်ရုံကိုလည်းကိုယ်တိုင်ပဲတည်ဆောက်ခဲ့တာပါဒီ rocket ကို NASA ရဲ့ Stennis အာကာသစူးစမ်းရေးဌာနမှာရှိတဲ့ကျွန်တော်တို့ရဲ့စမ်းသပ်ဌာနမှာအကြိမ်ကြိမ်စမ်းသပ်ခဲ့ပါတယ
်ဒီ rocket ဒုံးမြန်အမြင့်ကပေ130ရှိပါတယ်ပုဂ္ဂလိကအာကာသစူးစမ်းရေးကုမ္ပဏီတွေကထုတ်လုပ်တဲ့ Atlas နဲ့ Falcon 9 rocket တွေလောက်တော့အရွယ်အစားကမကြီးပါဘူးဒါပေမဲ့သူတို့ဟာဒီ rocket ရဲ့85ရာခိုင်နှုန်းလောက်ကို 3D ရုပ်လုံးကျပုံထုတ်ဆက်နဲ့ထုတ်လုပ်ထားတာဖြစ်ပါတယ
် This is the world's first 3D printed rocket
it is 3D ပုံနှိပ်ဆက်နဲ့ထုတ်လုပ်တဲ့ကမ္ဘာပထမဆုံး rocket ဖြစ်ပါတယ်ဒီ rocket ကအစိတ်အပိုင်းအများစုဟာသုံးဘက်မြင်ရုပ်ကြွပုံနှိပ်ဆက်ပုံထုတ်ဆက်ကိုအသုံးပြုပြီးထုတ်ထားတာပါဒါမျိုးတစ်ခါမှမထုတ်ကြသေးပါဘူးတတိယပုံထုတ်ဆက်နဲ့ထုတ်ထားတဲ့ကမ္ဘာအကြီးဆုံးပစ္စည်းလို့ပြောလို့ရပါတယ်ဒါဟာတတိယပုံထုတ်ဆက်နည်းပညာကိုဘယ်လိုသုံးနိုင်တယ်ဆိုတာကိုပြသတာလည်းဖြစ်ပါတယ
် Terran 1 rocket ဟာအရွယ်အစားသေးငယ်ပေမဲ့ကမ္ဘာပတ်လမ်းထဲကိုအလေးချိန်ပေါင်4400တည်သွားနိုင်စွမ်းရှိတယ်လို့လဲတင်ကပြောပါတယ်သူတို့ rocket မှာနောက်ထူးခြားချက်တစ်ခုကလောင်စာဆီဖြစ်ပါတယ် metal locks လို့ခေါ်တဲ့အောက်ဆီဂျင်အရေကိုတန့်စင်ထားတဲ့သဘာဝဓာတ်ငွေ့အရေနဲ့ပေါင်းစပ်တည်ထွင်ထားတာဖြစ်ပါတယ
် the other piece that's new is this is the first
ဒီ rocket မှာသုံးထားတဲ့နောက်နည်းပညာအတိတ်တစ်ခုကလည်းဒုံးပျံလောင်စာအဖြစ်အောက်ဆီဂျင်အရေနဲ့မီသိန်းအရေတွေကိုပထမအုပ်ဆုံးအသုံးပြုထားတာပါဒါဟာနောက်မှာပြန်ပြီးသုံးလို့ရတဲ့rocket တွေထုတ်ရင်သုံးနိုင်တဲ့လောင်စာအရည်ဖြစ်ပါတယ
် California ပြည်နယ် Long Beach အခြေစိုက်အာကာသကုမ္ပဏီငယ်ကလေးကတော့သူတို့ရဲ့ဒီတီထွင်မှုကနေအာကာသဆိုင်ရာဆက်မှုလုပ်ငန်းအခန်းကဏ္ဍအတွက်တိုးတက်တဲ့အပြောင်းအလဲတွေပေါ်လာမယ်လို့လည်းမျှော်လင့်နေတာပါဒီလောင်စာစီကိုသုံးမဲ့သူတို့ရဲ့ Aeon Engine တွေကိုလည်း 3D ရုံလုံးကျပုံထုတ်ဆက်နဲ့ထုတ်လုပ်ထားတာဖြစ်ပါတယ်ဒီ rocket အတွက်ပထမအဆင့်မှာအင်ဂျင်ကိုလုံးရဲ့အားကိုသုံးပြီးဒုတိယအဆင့်မှာတော့အင်ဂျင်တစ်လုံးကိုပဲသုံးဖို့အတွက်စီစဉ်ထားပါတယ်။ Terran 1 rocket ကိုပထမဆုံးလွှတ်တင်ရမှာသူနဲ့အတူဂျိုရုဖြစ်စေတခြားအာကာသရဲလွှတ်တင်မဲ့ပစ္စည်းတွေကိုဖြစ်စေတည်ခိုင်းဖို့အတွက်စီစဉ်မထားပါဘူး။အခုလိုလွှတ်တင်တာဟာ 3D ပုံထုတ်ဆက်နဲ့ထုတ်လုပ်ထားတဲ့ rocket ကိုနမူနာဖြစ်နဲ့လွှတ်တင်တာဖြစ်ကြောင်း relativity ကကြေညာထားတာပါ။အခုလိုပထမဆုံးစမ်းသပ်ပြစ်လွတ်မဲ့ဒီ rocket နဲ့အတူသူတို့တံပိုးအထားဆုံးပစ္စည်းကိုတော့ထည့်ပေးလိုက်ဖို့ရှိတယ်လို့ Tim ကပြောပါတယ
် The first payload is a 3D printed section of our very first trial 3D printed part
so ပထမဆုံးလွတ်တင်မဲ့ပစ္စည်းကတော့ကျွန်တော်တို့ရဲ့ 3D ပုံထုတ်ဆက်နဲ့ပထမဆုံးစမ်းသပ်ထုတ်လုပ်ထားတဲ့အပိုင်းမှာလွန်ခဲ့တဲ့9နှစ်တုန်းကဒီကုမ္ပဏီကိုကျွန်တော်တို့စတင်တည်ထောင်တော့3D ပုံထုတ်ဆက်နဲ့ပထမဆုံးအချိန်စမ်းသပ်ထုတ်လုပ်ထားတဲ့အပိုင်းလေးကိုကျွန်တော်တို့သိမ်းထားတာပါအဲ့ဒီတော့ကဘယ်သူမှမလုပ်ကြသေးပါဘူး ကျွန်တော်တို့စထုတ်တာလဲသိမအောင်မြင်ခဲ့ပါဘူးဒီတော့ဒါကပုံသိပ်မကြဘူးဒါပေမဲ့လွန်ခဲ့တဲ့9နှစ်တုန်းကထုတ်နိုင်ခဲ့တဲ့ပစ္စည်းကလေးကပဲထောင်နဲ့ချီတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွားနိုင်အောင်ဘယ်လိုလုပ်ခဲ့တယ်ဆိုတာကိုပြသတဲ့အမှတ်အသားတစ်ခုဖြစ်နေတာပါဒါကြောင့်နောက်ဆုံးမှာအခုလိုပဲအာကာသတဲ့ rocket လွတ်တင်ဖို့ 3D ပုံသိပ်ထုတ်ဆက်နည်းပညာကိုထွင်နိုင်ခဲ့တဲ့အထင်အမှတ်ဖြစ်တဲ့သူ့ကိုအရင်ဆုံးလွတ်တင်မှာဖြစ်ပါတယ်
ဒီ rocket ရဲ့ပထမဆုံးစမ်းသပ်လွတ်တင်တဲ့ခီးစဉ်အတွက်ကုမ္ပဏီအကြီးအကဲမျှော်မှန်းချက်ကတော့ဒါကိုလွတ်တင်ပြီးပြီးချင်းစက္ကန့်80လောက်အတွင်းမှာပဲ aerodynamic pressure လို့ခေါ်တဲ့လေခွင်းအားအမြင့်ဆုံးဖြစ်လာစေဖို့ဖြစ်ပြီးဒီလိုဖြစ်လာမယ်ဆိုရင်သူတို့ကုမ္ပဏီရဲ့ဤပညာကနေအဓိကအပြောင်းလဲတွေလုပ်ပေးနိုင်တယ်ဆိုတာကိုပြနိုင်မယ်လို့ပြောပါတယ်သူတို့ကုမ္ပဏီအနေနဲ့ကမ္ဘာပတ်လမ်းထဲလွတ်တင်မဲ့ rocket တွေထုတ်လို့ရမှာသမယိုးကြနီလန်းတွေတက်ပိုးပြီးမြန်မြန်ဆန်ဆန်ထုတ်နိုင်အောင်လဲစူးစမ်းနေတာဖြစ်ပြီး rocket တွေကိုကုန်ချမ်းကနေကုန်ကျော်ဖြစ်လာတဲ့အထိကြမ်းမြင့်ချင်းရပောင်း60လောက်အတွင်းမှာပဲဖန်တီးနိုင်အောင်ရည်ရွယ်လှုပ်ဆောင်နေတာလည်းဖြစ်ပါတယ် Terran 1ကိုလွှတ်တင်ဖို့အတွက်ဒေါ်လာ12တန်းကုန်ကြမယ်လို့ခန့်မှန်းထားပါတယ်ဒီ rocket ဟာကမ္ဘာနဲ့နီးတဲ့ပတ်လမ်းတွေကိုအလေးချိန်ကီလိုဂရမ်1250လောက်ကိုတည်ဆောင်သွားနိုင်စွမ်းရှိအောင်တည်ဆောက်ထားတာပါTim Ellis ဟာ Jeff Bezos ရဲ့ Blue Origin ကုမ္ပဏီမှာအလုပ်လုပ်ခဲ့သူဖြစ်ပြီး Bezos ကလည်းသူ့ရဲ့တည်ထွင်မှုကိုအားပေးခဲ့တာပါ 3D ဆက်နဲ့ထုတ်တဲ့ပစ္စည်းတွေကို SpaceX ကုမ္ပဏီထုတ် Falcon ဒုံးပျံတွေမှာသုံးပေမဲ့သူတို့လောက်တော့မများပါဘူးသူတို့ရဲ့ပထမဆုံးလွှတ်တင်မဲ့ခီးစဉ်ကိုကံကောင်းပျော်ရွှင်ပါစေ Good luck have fun လို့နာမည်ပေးထားတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်